21ရာစုပင်လုံညီလာခံမှာပါဝင်ရေးအတွက်ညီလာခံအကျိုးပြင်ဆင်ရေးကော်မတီဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းနဲ့အဖွဲ့ဟာလာမယ့်တောက်ကြနေ့မှာဝမိုင်းလာစားတဲ့လက်နက်ကင်အဖွဲ့ကခေါင်းဆောင်တွေနဲ့ရှမ်းပြည်နယ်အရှိပိုင်းမိုင်းလာမြို့မှာတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ဝမိုင်းလာအဖွဲ့တွေဘက်ကတော့21ရာစုပင်လုံညီလာခံကိုကြိုးဆိုထားပြီးပါဝင်တက်ရောက်ရေးကိုတော့တွေ့ဆုံပွဲအပြီးမှသာဆုံးဖြတ်နိုင်မယ်လို့ပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ပြည်တော်စုငင်းချိုင်းညီလာခံ21ရာစုပင်လုံအချုပ်ပြင်းစင်ရေးစက်ကော်မတီနှစ်ဟာတနင်္ဂနွေပြစ်ကတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မီထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဒေတာစံပိုင်းကလေးကစတင်ပြီးတွေ့ဆုံဆွေးနွေးရမှာဒီရက်ပိုင်းတွေအတွင်းမှာတော့ဝမိုင်းလာစတဲ့အဖွဲ့တွေနဲ့ဆွေးနွေးဖို့ရှိနေပါတယ်21ရာစုပင်လုံအချိုးပြင်းစင်ရေးစက်ကော်မတီနှစ်နဲ့တွဲဆုံမဲ့အစီအစဉ်ကိုမိုင်းလာအဖွဲ့လိုလူတီများတဲ့အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတက်မတော် NDEA ရဲ့အတွင်းရင်းမှုဦးကြည်မြင့်ကအခုလိုပြောပါတယ
်ကျွန်တော်တို့ဟာဆက်ကလေးကြီးမိုင်းလာမှာတွေ့ဆုံတယ်ဝါအဖွဲ့နဲ့ကျွန်တော်တို့မိုင်းလာအဖွဲ့အဲ့ဒါမိုင်းလာမှာတွေ့ဆုံတယ်ဒီကတော့21ရာစုပင်လုံညီလာခံလေအဲ့ဒါဒီပါဝင်မှုအဲ့ဒါလာတော့တွေ့ဆုံဖြစ်ခေါ်တာပါ
21ရာစုပင်လုံကျင်းပမှာကိုကြိုဆိုကြောင်းဦးကြည်မြင့်ကပြောဆိုပြီးညီလာခံမှာတက်မဲ့မတက်ဘူးဆိုတော့ဆွေးနွေးပွဲပြီးမှဆုံးဖြတ်နိုင်မယ်လို့ဆက်ပြောပါတယ
်ကျွန်တော်တို့ဆွေးဆိုပါတယ်ကြိုဆိုပါတယ်နောက်ဆုံးမှာဘယ်လိုဖြစ်မယ်ဆိုရင်ပြည်ပြင်းမှာပဲကြည့်မယ်ဒီကိစ္စနဲ့ပတ်သက်ပြီးဟာဆွေးနွေးပြီးမှာပဲကြောင်းသူပြောမယ်ဆိုအခုမှဆွေးနွေးခင်တာကတော့ဘာမှမပြောနိုင်ဘူ
းပြည်တော်စုငင်းချိုင်းညီလာခံ21ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီရဲ့အတွင်းရင်းမှုဦးလာမောင်ရွှေကတော့ဇွန်လ18ရက်နေ့ဓမ္မမုတ်ဆက်ရှိရဲ့နေ့မှာဝါနဲ့မိုင်းလာအဖွဲ့ခေါင်းဆောင်တွေနဲ့ကျိုက်တုံမြို့ဓမ္မမဟုတ်မိုင်းလာမြို့မှာတွဲဆုံဖို့စီစဉ်ထားကြောင်းတွဲဆုံမဲ့ဒေသရဲ့ရာသီဥတုအပေါ်မှာမူတည်မှာဖြစ်ကြောင်းပြောဆိုထားတာကိုဒီနေ့တို့အစိုးရပိုင်းသတင်းစာတွေမှာဖော်ပြထားပါတယ်ညီလာခံအကျိုးပြင်ဆင်ရေးစက်ကော်မတီနှစ်ဟာဒီလ3ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာ NCA ကိုလက်မှတ်မီးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့9ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့ပထမအကြိမ်တွဲဆုံဆွေးနွေးခဲ့သလိုဒီလတတိယပတ်မှာဒုတိယအကြိမ်ထပ်မံတွဲဆုံဆွေးနွေးဖို့ရှိနေပါတယ်ဒုတိယဗိုလ်ချုပ်ကြီးရာပြည်ဦးဆောင်တဲ့ညီလာခံအကျိုးပြင်ဆင်ရေးစက်ကော်မတီတစ်ကတော့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့တွဲဆုံဆွေးနွေးရေးကိုတာဝန်ယူထားပြီးဒီလ9ရက်ကနေ12ရက်နေ့အထိနိုင်ငံရေးဆိုင်ရာမူပေါင်းပြင်ဆင်ရေးကိုရန်ကုန်မြို့မှာဆွေးနွေးခဲ့ပါတယ်ပြည်ထောင်စုငင်းချဲညီလာခံ21ရာစုပင်လုံကိုတော့လာမယ့်ဇူလိုင်လအတွင်းမှာကျင်းပနိုင်ဖို့အတွက်ရည်ရွယ်ထားတာလည်းဖြစ်ပါတယ်